ပါရင်မျိုးရင်းခင်ဗျာဒီမနက်ငါပစီပုံပြင်ဆင်ရေးတူပေါင်းကော်မတီရဲ့ဒုတိယအကြိမ်ပြင်ဆင်သည့်ဥပဒေမူကြမ်းဆိုတာထွက်လာတာကိုတွေ့ရပါတယ်ဒီမူကြမ်းရေးဆွဲတဲ့နေရာမှာတက်မတော်သားကုဇယ်ရဲ့သဘောတူညီမှုလည်းပါသလားသူတို့လည်းသဘောတူထားတယ်ဆိုသဘောလားဒီဆက်ဆံမှာ
အဲကျွန်တော်လေးလာမိကြလို့တော့ပေါ့လေဒီတက်မတော်သားတော်ကုဇယ်တွေကနေနောက်ဆုံးထွက်လာတဲ့မူကြမ်းနဲ့ရက်မှာပါတဲ့အချက်လက်တွေပေါ်မှာသဘောတူညီတယ်လို့တော့တရားဝင်ပြောတာမျိုးထုတ်ပြန်တာမျိုးတော့မတွေ့ရပါဘူးကြာ
နောက်ဆင်းကဒီဟာကိုအမှန်တကယ်အကောင့်ထဲပေါ်ဖို့အတိအပြုဖို့ဆိုရင်ဆက်ပြီးတော့ဘယ်လိုလုပ်ဖို့လိုပါသလဲစွတ်တော်မှာအရင်လိုပဲ85ရာခိုင်နှုန်းအတိအပြုမှဒီဟာအတိဖြစ်လာမလားဆက်သဖြင့်အဲ့ဒီအလားတာကိုလည်းနည်းနည်းကြူပြောပါအောင်ခင
်ဗျဥပဒေကျန်ဒီကော်မတီကနေကျွန်တော်တို့ဟိုပြည့်စုံပြီလို့ရှိရင်ပြည်အောင်စုလွတ်တော်ကိုတင်ရပါမယ်ဒီဥပဒေကျန်မှာပါတဲ့ပုံမှန်တစ်ခုချင်းစီအလိုက်ကိုဒီလွတ်တော်ရဲ့အစွန်းချက်ကိုယူရပါမယ်အဲ့လိုလွတ်တော်ရဲ့အဆုံးချက်ကိုယူတဲ့နေရာမှာเนาะဟိုပုံမှန်436ကရင်းရဲ့ခါကိုအရာပေါ့လေပထမအဆင့်ကတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုလိုအပ်ပါတယ်85ရာခိုင်နှုန်းအပေါင်း1ထောက်ခံမှုလိုအပ်ပါတယ်အဲ့ဒီအတွက်ကြောင့်မလို့เนาะလက်ရှိပြည်တော်စုလွတ်တော်တွေမှာတက်တော်သားလွတ်တော်ကိုယ်စားလှယ်က25ရာခိုင်နှုန်းပါနေတဲ့အခါကျတော့အဲ့တော့ဗာလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်နော်ဘယ်ပုံမှကိုမှပြင်လို့မရနိုင်တဲ့အချက်အသေးကြီးကတော့ရှိနေတယ်လို့ပြောနိုင်ပါလေ
။ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်ကသူတို့ရဲ့မူကြမ်းထဲမှာပါတဲ့အချက်လက်တွေကိုမဆွေးနွေးခြင်းကလေးကဒီဇလန်ဟာဘယ်လောက်ဖြစ်လာနိုင်တယ်ဘယ်လောက်ရှိဆက်နိုင်တယ်ဆိုတာစဉ်းစားမိရင်တော့ရှေ့ခီကလည်းမှုန်မှိုင်းနေတယ်လို့ပဲကျွန်တော်ကတော့စဉ်းစားမိပါတယ်ဆိုတော့နောက်တစ်ခုကဒီလိုအခြေအနေမျိုးမှာဒီဟာထွက်လာတာနဲ့ပတ်သက်ပြီးတော့လည်းအချိန်ကြာကိုလည်းနည်းနည်းစဉ်းစားကြည့်ပါမယ်မျိုးရဒီမိုကရေစီဖွဲ့ချုပ်ဟာရွေးကောက်ပွဲနဲ့တက်လာပြီးကြတဲ့ကဖွဲ့စည်းပုံပြင်ရေးဆိုတာသူတို့ရဲ့ထိတ်တန့်ဥစားပေးထဲမှာပါလာခဲ့တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခု2020ရွေးကောက်ပွဲနီးလာလို့တာဟာသူတို့ကတိကိုသူတို့အကောင့်ထဲပေါ်ဖို့ကြိုးစားပါတယ်ဆိုပြီးလုတ်ပြတာသာဖြစ်နိုင်မယ်လို့ဝေဖန်လာကြလဲရှိနေပါတယ်ဆရာဘယ်လိုသဘောပါလဲခင်ဗျာတော့
အမျိုးသားပြည်ထောင်စုရှိဖွဲ့ချုပ်ရေ2015ရွေးကောက်ပွဲအဓိကကြိုးကြော်ဆုံးမှာဒီ2008ဖွဲ့စည်းပုံစံအောင်ကိုပြင်ဆင်ရေးဆိုတာပါပါတယ်အဲ့ဒီအတွက်ကြောင့်ဒီသူ့ရဲ့ရွေးကောက်ပွဲကတိကိုကိုပေါ်ဆောင်မှုအတွက်ဖွဲ့စည်းပုံစံအောင်ကိုပြင်ဆင်ရေးခြေလှမ်းကိုလှမ်းလာတယ်ဆိုတာတော့ဒါမင်းနိုင်တဲ့ချက်ပါဒီလည်းလည်းဒီပေါ်ဒီပေါ်ချေကောင်းပေတဲ့တဲ့ကိုကျွန်တော်တို့အပြည့်မရှာနိုင်ရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီခရီးဟာတမင်မျိုးရင်းကြားထားရင်လည်းဖြစ်နိုင်ပါတယ်။နောက်ပြီးတော့ရှေ့မလို့နောက်မဆုတ်ပဲဖြစ်နိုင်ပါတယ်။ဒါတော့ဒီပေါ်ဒီပေါ်ချေကောင်းပေတဲ့ကိုကျော်လွှားနိုင်ဖို့စဉ်းစားနေနေတာမှာအဓိကအဖြစ်ပေါ့လေ။ဒီအလိုင်းရပါတီရဲ့သို့တော်ကိုယ်စားလှယ်တွေနဲ့ဒီတက်မတော်သားနှုတ်တော်ကိုယ်စားလှယ်တွေရဲ့အဆုံးချအိမ်မတမ်းမှအရေးကြီးတယ်လို့မြင်ပါတယ်။ဒီအဆုံးဖက်နှစ်ခုကငါသို့တော်ကိုယ်စားလှယ်တွေဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုရှင်းလင်းတင်ပြီးတော့ပုံမှန်လေးနဲ့ညှိနှိုင်းဆွေးနွေးပြီးတော့သို့တော်တယ်မှာအဖြေရှာနိုင်တဲ့သဘောတူညီချက်တွေရအောင်လုပ်နိုင်မယ်ဆိုရင်တော့အလားအလာကောင်းနေရှိလာလိမ့်မယ်လို့မြင်ပါတယ်
။ဟုတ်ကဲ့အခုမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲအတွက်မဲဆွဲခြင်းတို့အချိန်တိုင်းလုပ်ရသလားဆိုတဲ့အမြင်ထက်ကရှိတယ်လို့နောက်တစ်ဖက်ကစဉ်းစားပြန်ရင်လည်းအခု ICJ ကိစ္စမှာနော်ဒီမိုကရေစီဖွဲ့ချုပ်အစိုးရဟာခြေတံကမမမမရပ်ပြီးတော့တက်မလို့ကောက်ွယ်ခဲ့တယ်လို့လူတို့ကသုံးသပ်ကြပါတယ်။ဆိုတော့အဲ့လိုကောက်ွယ်ပြီးရဲ့အတွက်လည်းပဲတစ်ဖက်မှာတက်မတော်ကသူ့အပေါ်မှာတင်ညွတ်တဲ့သဘောရှိလာလိမ့်မယ်။နားလည်မှုပေးတဲ့သဘောရှိလာလိမ့်မယ်လို့မျှော်လင့်ပြီးတော့ဒီဟာကိုဒီချိန်မှာတင်လာတယ်လို့ဆိုရက်လူတွေစုကောင်းစုမှာပါစဉ်းစားကောင်းစဉ်းစားမိကြမှာပါ။ဆရာဘယ်လိုပြောချင်ပါလဲအဲ့ဒီကိစ္စကို။
ကျွန်တော်ကတော့ဟိုဆောင်ကျော်ကံတာပြောတဲ့စိတ်သားချက်ကဟိုတိတ်ပြီးတော့ဟိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်မြင်ပါတယ်။တကယ်တမ်းဒါတော့ခုနပြောသလိုပေါ့အကောင့်ကကိုညှော်သေးပြီးတော့စိတ်သားမယ်ဆိုရင်တော့ဒါဖြစ်ကောင်းဖြစ်နိုင်တယ်ဆိုတဲ့ပတ်ကံကြီးဟိုသုံးသပ်နိုင်ပါတယ်။ဒါတို့လက်တွေ့အခြေအနေမှာဒီပြည်တော်စုလွတ်တော်ဇွဲမှာဒီတက်တော်သားလွတ်တော်ကိုယ်စားလှယ်နဲ့ဒီဟုတ်ကဲ့ဗျာဒီမိုကရေစီအဖွဲ့ချုပ်တော်ကိုယ်စားလှယ်ကြီးချမှာဖွဲ့စည်းပုံခြေလှမ်းဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အတင်းလာမှုတွေကမြန်မာနေသေးပဲဆိုတာကတော့ဟိုဖုံးပြလို့မရတဲ့အနေထားပါတကယ်ခီးပေါ်ဖို့ပြောင်းလဲနိုင်မယ့်အခြေအကျဟာ ်ကျွန်တော်အမြင်ကတော့ဒီရပ်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာအပုပ်လေးလေးကြီးတိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်ဖို့အဲ့ဒီသဘောတူညီချက်တွေကိုဆက်ဆက်ပြီးတော့တိုင်းပြည်ခေါင်းဆောင်တွေနဲ့ပါညီတိုင်းဆွေးနွေးပြီးတော့ပုံမှန်ခိုင်မာအောင်လုပ်ဖို့ကသတ္တဝါအခြေအနေမှာအရေးကြီးတယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီမူကြမ်းထဲမှာတွေ့တဲ့အချက်တွေကိုကြည့်မယ်ဆိုရင်တော့ပြည်သူတွေမျှော်မှန်းနေရစစ်မှန်တဲ့ဒီမိုကရေစီသို့လည်းပဲကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အသုံးအနှုန်းကိုဒီထဲမှာသုံးထားတာတွေ့ရပါတယ်။အဲ့ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့အတိုင်းဒီမိုကရေစီလမ်းကိုဘယ်လောက်ဥတည်သွားနိုင်တယ်လဲဖက်ဒရယ်ဖြစ်ဖို့ရောဘယ်လောက်ထိဥတည်သွားနိုင်လဲဆိုတာနည်းနည်းလေးမေ့ချင်ပါတယ်။အစည်းအဝေးပြောနေရင်တော့အချက်လေးတွေကအများကြီးကျွန်တော်ပထမတစ်ခုမေ့ချင်တာကဒီအထက်မှာတမန်တော်ရဲ့အခန့်ကဏ္ဍကိုဆော့ထားတယ်။အရာသာအစရာကိုအာဏာပူပေးဖို့လုပ်ထားတယ်ဆိုတော့တွေ့ရပါတယ်။အဲ့ဒီတစ်ချက်ကတော့ဒါပြည်သူ့ရေမျှော်မှန်းထားတဲ့ပုံပြီးဒီမိုကရေစီဆန်တဲ့သဘောတွေ့ရပါတယ်။ဒါမဲ့ဖက်ဒရယ်ဖြစ်မဲ့ဆွဲကိစ္စနဲ့ပတ်သက်လို့ကတော့အရင်တုန်းကလည်း48ဖွဲ့စည်းပုံကလေးကပြဿနာဖြစ်ခဲ့တာကဖွဲ့စည်းပုံကိုဖက်ဒရယ်အစမျိုးလုပ်ထားတယ်။ဘ ਹੁ အစရာနဲ့ပြည်နယ်အစရာတွေကြားမှာဇယားတွေခွဲပြီးတော့အာဏာခွဲဝေထားတယ်။သို့တော်လည်းပဲပြည်နယ်အစိုးရတွေရဲ့အကြီးအကဲဝန်ကြီးချုပ်ကိုဘ ਹੁ အစိုးရအနပိုင်းသမ္မတကလာခန့်တယ်ဆိုတဲ့ကိစ္စအဓိကဖြစ်ခဲ့ပါတယ်အဲ့ဒီကိစ္စကိုပဲတိုင်းသားတွေကလည်းဗလားဖက်ဒရယ်မပြီးတော့ဘူးဆိုတော့ပြောကြရတာရှိပါတယ်အခု2008ဖွဲ့စည်းပုံမှာလည်းဒီတိုင်းပဲတွေ့ရပါတယ်ဆိုတော့ဒီအချိန်မှာအဲ့ဒီကိစ္စကိုပြင်ဆင်ထားတာမတွေ့ရဘူးဆိုတော့တိုင်းသားတွေရဲ့မျှော်မှန်းချက်ကိုရောဘယ်လောက်ဖြည့်ဆည်းနိုင်မလို့ထင်ပါတယ်ဒီဖွဲ့စည်းပုံပြင်ဆင်ရဖို့ကြာအ
ဲကျွန်တော်ရဲ့အမြင်ကတော့အခြေခံမျိုးတွေဘယ်မှာပေါ့လေကျွန်တော်တို့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတဲ့အတုံးလုံးကိုပြည်ပြည်စုံမှုအစုပြုတာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ရှင်နိုင်တဲ့ပန်းတိုင်းအတွက်တော့ဒါကမဖြစ်မနေပြင်ရမယ်ပုံမှန်တစ်ခုလို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့ဒီဖက်ဒရယ်ရှင်ကျင်းမှုဆက်စပ်ကိုပုံဆောင်မှုကိုပိုင်ပြဆိုင်တွေကိုယ်စမှာကိုယ်ခံလိပိုင်ခွင့်တွေကိုဘယ်လောက်ထိအာမခံနိုင်မလဲဆိုတဲ့အပိုင်းအဲ့ဒီလိုအမခံနိုင်တဲ့အပေါ်မှာပြင်ဆင်မှုအစုပြုရဲ့အပိုင်းမှာတော့အတော်လေးကိုအားနေတယ်လို့မြင်ပါတယ်။အထူးသဖြင့်တော့ခုနဆရာပြောတဲ့ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုသမရကဆန့်တဲ့ကိစ္စနော်အထူးသဖြင့်တော့ဒီပုံမှန်26ကျပ်ပေါ့ဒီပုံမှန်26ကျပ်ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုချိန်ထိပါဝင်နေလို့အတမကြရသေးပါဘူး။ဒါပေမဲ့အခုနောက်ဆုံးဖွဲ့တဲ့ကော်မရှင်ရဲ့အပိဓာဥရိမူကြမ်းထွက်လာတဲ့အခါကျရင်တော့ပါလာနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲဒီအခါကျတော့တိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ကျမကိုယ်ဖန်တီးတိုင်ခွင့်တွေကိုအာမခံပြီးပေးနိုင်တဲ့ပြင်ဆင်ချက်တွေကိုလည်းအလေးထားပြီးတော့အစုပြုဖို့ဟောညီတိုင်းဆွေးနွေးဖို့ဒေါ်တိချက်ရအောင်လုပ်ဖို့အဆုံးဖြတ်အတိချက်အောင်လုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်။တစ်ဖက်ကအရှိအခေါ်ပြောလို့ပဲဒါဒီတမတော်ရဲ့နိုင်ငံရေးမှာပါဝင်တဲ့အခမ်းအနားကိုရှင်းချဖို့ပြင်ဆင်မဲ့ဒီပုံမှန်တွေတော်တော်များများလည်းပဲတွေ့ရပါတယ်။ဒါတော့လည်းလက်ရှိအခြေအနေမှာခဲရင်းနေတာကအဲ့ဒီတမတော်ကဒါနိုင်ငံရေးကနေရှင်းချဖို့ဆက်ဆက်တဲ့ပုံမှန်တွေကိုပြင်ဆင်လို့ဆိုရင်အလွတ်တော်ထဲမှာ85ရာခိုင်နှုန်းအပေါင်း1ရဲ့ထောက်ခံမှုရဖို့လိုအပ်တယ်လို့နောက်တစ်ဆင့်ကဒီလိုမျိုးဆန္ဒခံယူဝဲဆုပ်ပြီးတော့မဲပေးပိုင်ခွင့်ရှိသူစုစုပေါင်းရဲ့ထောက်ဝဲကျော်ကထောက်ခံရမယ်ဆိုတဲ့စက်ထိုင်းချက်ကြီးကရှိနေပါတယ်။အဲ့တော့မဲပေးပိုင်ခွင့်ရှိသူစုစုပေါင်းဆိုတာကမဲလာပေးတဲ့သူစုစုပေါင်းမဟုတ်ပါဘူး။အဲ့ဒီအတွက်ကြောင့်မလို့ဒီသမတ်ချက်ဟာအင်မတန်မှမြင်မာတဲ့သမတ်ချက်တစ်ခုလို့ပြောရင်လည်းရတဲ့အနေအထားမျိုးရှိနေပါတယ်။ဒါပေမဲ့လက်ရှိပြည်ထောင်စုကဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းမှာပါတဲ့တမတော်ကိုနိုင်ငံရေးကနေရှော့ချမဲ့ပြင်ဆင်ချက်တွေဟာဒါနဲ့သို့တော်အစည်းအဝေးတွေမှာမဲခွဲဆုံးဖြတ်ချက်ရင်အောင်မြင်မှုရဖို့အလားအလာမရှိတော့ဘူးနေတယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဒီအရုပ်နဲ့ဘောင်ကျော်ပြီးတော့ကျွန်တော်နောက်ဆုံးတစ်ခွန်းမေးချင်ပါတယ်တမတော်ကကွယ်ရေးဦးစီးချုပ်ကတော့တမတော်ရဲ့အခမ်းကဏ္ဍကိုနိုင်ငံရေးကရှော့ချသွားဖို့သူညွှန်မှန်းတယ်သို့တော်လည်းပဲမြန်မာနိုင်ငံမှာတိုင်းရင်းသားစုပေါင်းများမှုတွေလက်နက်ကင်ပြည်ပြခါတွေညီအေးသွားမှဒါမျိုးလုပ်မယ်လို့သူကပြောထားဘူးတယ်ထင်ပါတယ်ဆိုတော့အဲ့လိုသူပြောထားတဲ့အခြေအနေဒ condition ပေါ့လေအဲ့စပွဲတွေနင်းအေးပြီးတော့နင်းငယ်ရေးရဖို့အလားအလားအထီးဆွင်တော့ဘယ်လောက်ဆောက်ရအောင်မထင်ပါလဲခင်ဗျာနောက်ဆုံးတစ်ချက်ပြောပါခင်ဗျာ
ကျွန်တော်မြင်တာတော့လက်ရှိအစိုးရကပုံဆောင်နေတဲ့ဒါပြည်တော်စုနင်းငယ်ရေးလုပ်ငန်းစဉ်ရဲ့ဆိုင်ကြောင်းနောက်ပြီးတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့အကြပ်ပတ်စုပတ်ဆက်ဆိုင်ရေးအခြေအနေဒါပြီးတော့အစိုးရတွေလက်တော်တွေရဲ့စွမ်းဆောင်ရည်ဘက်ကနေသုံးကမ်းမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဒီနေ့လောက်ကြာပါပဲဖြစ်ကောင်းဖြစ်နိုင်မယ်လို့တော့ကျွန်တော်အဲ့လိုသုံးသပ်ပါ